မြန်မာနိုင်ငံအတွင်းလူအခွင့်အရေးအခြေအနေတွေကိုလာရောက်လေ့လာတဲ့ကုလသမဂ္ဂလူအခွင့်အရေးအထူးကိုယ်စားလှယ်ဒေါက်တာရန်ဟီလီဟာသူမရဲ့စနစ်တကျခီးစဉ်အဆုံးမသတ်ခင်မှာရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲတရပြုလုပ်ခဲ့တာပါကုလအထူးကိုယ်စားလှယ်ကိုရိုင်းသွားရောက်ခဲ့တဲ့ရခိုင်ပြည်နယ်မှာရိုဟင်ဂျာမွတ်စလင်တွေရဲ့အခြေအနေဟာတိုးတက်မှုနှေးကွေးနေသေးတယ်လို့ဒေါက်တာရန်ဟီလီကဒီကနေ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုလိုက်ပါတယ
် The general situation for the Rohingya has hardly improved since my last visit in January.
ဇန်နဝါရီခီးစဉ်ဖြစ်တဲ့ကျွန်မနောက်ဆုံးလာခဲ့တဲ့အချိန်ကစပြီးရိုဟင်ဂျာတွေရဲ့ရေဘူးကအခြေအနေကိုတိုးတက်မှုရှိတယ်လို့ပြောဖို့ခက်ခဲတဲ့အပြင်ရခိုင်မြောက်ပိုင်းအခြေအနေဟာပိုပြီးတော့တောင်ရှုပ်ထွေးနေတဲ့အနေအထားမှာရှိနေပါတယ်စစ်စင်ရေးတွေအတွင်းလုံခြုံရေးတပ်ဖွဲ့တွေလူအခွင့်ရေးချိုးပေါက်တယ်လို့စွပ်စွဲတဲ့အစီအခံစာတွေဇက်တိုက်ရနေတာပါဒါအပြင်နိုင်ငံသားစီစီရေးရှောက်ထားတဲ့ရိုဟင်ဂျာတွေကိုဘယ်သူဘယ်ဝါမှမသိရသူတွေကပြစ်မှတ်ထားတိုက်ခိုက်တာတွေအစိုးရအာဏာပိုင်တွေနဲ့လက်တွဲလုပ်နေတဲ့ကြေးရွာအုပ်ချုပ်သူတွေနဲ့အခြားမွတ်စလင်တွေကိုပြစ်မှတ်ထားတိုက်ခိုက်တာတွေကြောင့်ရိုဟင်ဂျာအရက်သားအများအပြားကြောက်လန့်နေကြရသလိုနှစ်ဖက်အကြမ်းဖက်မှုတွေကြောင့်မြေသားပင်ဖြစ်နေရတာတွေလည်းတွေ့ရပါတယ်
။ဒေါက်တာယန်ဟီလီဟာဒီတစ်ခေါက်မှာလုံခြုံရေးအခြေအနေကြောင့်တချို့နေရာတွေကိုတွားရောက်ဖို့အစိုးရကခွင့်မပြုခဲ့တယ်လို့ရှမ်းပြည်နယ်ဘက်မှာဆိုရင်လဲလာရှိုးတစ်ခုကိုတွားရောက်ခွင့်ရခဲ့တာပါ။သတင်းသမား၃ဦးကိုမတရားအသင်ပုံမှန်ဆက်ခွင်တင်နဲ့ဖမ်းဆီးထားတဲ့ရှမ်းပြည်နယ်မြောက်ပိုင်းကိုလည်းတွားရောက်ဖို့ခွင့်တောင်းခဲ့ပေမဲ့အစိုးရကဒါကိုခွင့်မပြုခဲ့ဘူးလို့ကုလထုကိုစလေကပြောပါတယ်။ဒါအပြင်ကရင်ပြည်နယ်ဘက်မှာဆိုရင်လည်းဖအံမျိုးတစ်ခုကိုသာတွားရောက်ခွင့်ရခဲ့တာပါ။သူမရဲ့ခီးစဉ်အတွင်းအစိုးရထိပ်ပိုင်းကောင်းဆောင်နေနိုင်ငံရေးနဲ့ရက်ဖက်လူအဖွဲ့အစည်းတို့အပါအဝင်ဒေသခံတွေကိုတီးခြားစီတွေ့ဆုံခဲ့ပါတယ်။စစ်အုပ်ချုပ်ရေးကနေရက်ဖက်အုပ်ချုပ်ရေးကိုပြောင်းနေတဲ့မြန်မာနိုင်ငံမှာလူ့အခွင့်အရေးဆိုင်ရာအဟန့်အတားဖြစ်နေတယ်လို့သတ်မှတ်ကြတဲ့စစ်ဘက်ကတာဝန်ရှိသူတွေနဲ့ဘာသာရေးပြဿနာဆိုင်ရာတွေမှာတာဝန်ရှိတဲ့ဌာနတွေကိုမတော်ခွင့်နိုင်ခဲ့တာတွေကိုသူမကမကြေမနက်နဲ့အခုလိုပြောဆိုလိုက်ပါတယ်။
In that video, I met with the state council as well as other government ministries and
တမရော်ကာကွယ်ရေးဦးစီးချုပ်နဲ့ကာကွယ်ရေးဝန်ကြီးဌာနကတာဝန်ရှိသူတွေကိုကျွန်မမတွေ့ခဲ့ရတဲ့အပြင်ပြည်ထရေး၊ကုသန်းသွားလာရေး၊ဆက်သွယ်ရေးဆိုင်ရာဘာသာရေးနဲ့ယဉ်ကျေးမှုဆိုင်ရာတာဝန်ရှိသူတွေကိုလည်းတွေ့ခွင့်မရခဲ့ပါဘူး
။ဒေါက်တာယန်ဟီလီဟာဒီကနေ့ညနေပိုင်းမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဒေါန်ဆန်းစုကြည်နဲ့နေပြည်တော်မှာတွေ့ဆုံခဲ့ပြီးလူအခွင့်အရေးအခြေအနေကာကွယ်တွန်းမြေကိစ္စ၊ယဉ်ကျေးရေးနဲ့ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးကိစ္စတွေကိုဆွေးနွေးခဲ့ပါတယ်။ဒါအပြင်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုထိခိုက်နှောက်ယှက်နေတဲ့ဆိုပြီးဝေဖန်ပြောဆိုနေကြတဲ့ဆက်သွယ်ရေးဥပဒေပုံမှန်66ကာကြီးနဲ့ပတ်သက်လို့လည်းပြန်ကြားရေးဝန်ကြီးဦးဖင်မြင့်နဲ့ဆွေးနွေးခဲ့တာပါဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ရွေးကောက်ခံအစိုးရတဲ့လက်ထက်မှာအရင်အစိုးရတွေကျင့်သုံးခဲ့တဲ့ဤပြူပါတချို့ကိုကျင့်သုံးနေဆဲဖြစ်တာကြောင့်စိတ်ပျက်မိတယ်လို့လည်းဒေါက်တာရန်ဟီတီကသတင်းစာရှင်းလင်းပွဲအတွင်းမှာခုလိုပြောပါတယ
် This is my third visit under the new government and I have to say I am disappointed to see the tactics applied.
အခုကျမရဲ့ခရီးစဉ်ဟာအစိုးရတဲ့လက်ထက်မှာတတိယအကြိမ်လာရောက်တာဖြစ်ပြီးအရင်အစိုးရလက်ထက်ကကျင့်သုံးခဲ့တဲ့မဟာဗျူဟာတွေကိုပဲကျင့်သုံးနေရမြင်ရတာမျိုးစိတ်ပြတ်မိပါတယ်။အစိုးရတဲ့အနေနဲ့အထူးသတ်မှတ်မှုတွေမပါပဲကုလသမဂ္ဂနဲ့ပုံမှန်ဆက်ဆံရေးရှိဖို့လိုလားတယ်ဆိုတာကျမနားလည်ပါတယ်။ကုလသမဂ္ဂအထူးသတ်မှတ်ချက်တွေဖြေလျှော့မပေးခင်မှာအခုလိုအထူးအာရုံစိုက်မှုတွေနဲ့စုံစမ်းစစ်ဆေးမှုတွေရောပါဖို့တင့်နေပြီဖြစ်တဲ့မြန်မာနိုင်ငံကိုအပြောင်းအလဲတွေရှိအောင်ပထမဆုံးလုပ်ဖို့လိုပါတယ်
။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂရဲ့လူအခွင့်အရေးအထူးကိုယ်စားလှယ်ဒေါက်တာယန်ဟီလီရဲ့ဒီတစ်ခေါက်မြန်မာပြည်ခီးစဉ်မစခဲ့မှာသူမရဲ့ခီးစဉ်ဟာကုလသမဂ္ဂကချမှတ်ထားတဲ့အချက်လက်ရှာဖွေရေးမစ်ရှင်နဲ့ပတ်သက်မှုမရှိစေရဘူးလို့အစိုးရကပြောဆိုထားပါတယ်။ဒါပေမဲ့လို့သူမရဲ့တာဝန်နဲ့ကုလသမဂ္ဂကဖွဲ့စည်းထားတဲ့အချက်လက်ရှာဖွေရေးမစ်ရှင်ရဲ့လှုပ်ပိုင်ခွင့်ဟာမတူညီဘူးလို့ဒေါက်တာယန်ဟီလီကသတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုခဲ့ပါတယ်ခင်ဗျာ။